မြန်မာနိုင်ငံမှာမျိုးသားလူအခွင့်ရေးကော်မတီတရက်ခုဖွဲ့စည်းခဲ့တာ10နှစ်ကျော်လာခဲ့ပြီဖြစ်ပေမဲ့မြန်မာနိုင်ငံအတွင်းလူအခွင့်ရေးချိုးဖောက်မှုတွေဟာအရင်ကထက်ပိုမိုဆိုးဝါးလာနေတယ်လို့မြန်မာအရေးဒီလူအခွင့်ရေးလှုပ်ရှားသူတွေကတုံ့ပြန်ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့ဒီမြန်မာလူထုအကြားမှာလူအခွင့်ရေးနိုးချမှုအရင်ထက်ပိုလာတယ်လို့သုံးသပ်တာလည်းရှိပါတယ်။အခုဇန်နဝါရီလ28ရက်နေ့ဂျနီဗာမြို့ဒီကုလသမဂ္ဂလူအခွင့်ရေးကောင်စီမှာမြန်မာလူအခွင့်ရေးအခြေအနေကိုနိုင်ငံတကာကနေပြီးတော့ပထမဦးချိန်သုံးသပ်တဲ့ UPR လို့ခေါ်တဲ့အစည်းအဝေးကျင်းပပါဖြစ်ပါတယ်ဆိုတော့ဒီမြန်မာဆိုရဖက်ကရောလူခွေရေးလှှရှားသူတွေဘက်ကပါဒီအထွတ်ချုပ်တင်အစီအခန်းစာတွေကိုတည်သွဲထားပါတယ်အသေးစိတ်ကိုတော့ကိုသားညူကပြောပြပေးပါမယ်ရှင
်လူခွေရေးကောင်စီဖွဲ့စည်းပြီးတဲ့နောက်လုံထုံးလုံနေတဲ့အရာဒီတနင်္ဂနွေချင်းလူခွေရေးအခြေအနေတွေကိုသုံးသပ်ဆွေးနွေးကြတဲ့နေရာမှာအခုဒီလာမယ့်ဇန်နဝါရီလ28ရက်နေ့မှာမြန်မာနိုင်ငံအတွက်ပထမဆုံးကြိမ်လှည့်ကြပါတယ်ဒီအတွက်မြန်မာနိုင်ငံဘက်ကပထမဆုံးကြိမ်လူခွေရေးအစီအခန်းစာကိုလူခွေရေးကောင်စီထံကိုတင်သွင်းထားပါတယ်မြန်မာစစ်စုအစီအစဉ်သားထဲမှာတော့နိုင်ငံတကာကဆွဆွဲထားတဲ့ဒီလူခွင့်ရေးချိုးဖောက်မှုတွေအထူးသဖြင့်ဆိုရင်ဒီလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေကိုရှင်းလင်းခြေပထားတာမျိုးလုံးဝမရှိဘဲနဲ့နိုင်ငံတွင်းလူခွင့်ရေးတူးတက်မှုတွေအတွက်ဥပဒေပြဋ္ဌာန်းတာတွေတရားရေးကဏ္ဍလှုပ်ဆောင်ချက်တွေကိုလေးပေးပြီးတော့ဖော်ပြပါရတယ်။ပြည်ထောင်ဝင်ကြီးဦးဆောင်တဲ့အမျိုးသားလူခွင့်ရေးကော်မတီကိုလည်း2000ခုနှစ်ခေတ်ကဖွဲ့စည်းခဲ့ပြီးတော့လူခွင့်ရေးစုံစမ်းမှုတွေလုပ်ခဲ့တယ်လို့ဖော်ပြပါရတယ်။SCGUB မြို့သားညမောင်ဆွေရဖွဲ့ရဲ့ကုလသမဂ္ဂရေးရာတောင်ငန်ဒေါက်တာတောင်းထွန်းကတော့ဒီကော်မတီဖွဲ့ခဲ့တာ10နှစ်ကျော်ပြီမဲ့ဘာရလာမှမထွက်ခဲ့ဘူးလို့ဝေဖန်ပါတယ
်ပြည်တွင်းမှာရှိတဲ့ပြည်သူလူထုကနေပြီးတော့ဒီကော်မတီကိုတိုင်ကြားခဲ့တာတွေရောအရေးယူတာတွေရောတခါမတွေ့ရဘူးသူတို့အစီရင်ခံစာထဲမှာလည်းပဲဟိုမှာတိုင်စာပဲနှစ်ခုရောက်ပြီးတော့အဲဒီတိုင်စာပဲနှစ်ခုကိုသူတို့ကစုံစမ်းစစ်ဆေးပြီးတော့ဘယ်လိုမျိုးဥပဒေကြောင်းရအရေးယူမှုတွေလောက်ပါတယ်ဆိုတော့လည်းကျွန်တော်မပါဘူးပေါ့နော်အမှန်အားဖြင့်တော့ဒီလိုမျိုးအပွဲစီမှာအစိုးရခန့်တဲ့လူတွေကြီးပဲမဟုတ်ပဲနဲ့เนาะကျွန်တော်တို့ဒီလူထုလူအဖွဲ့စည်းတွေကိုကိုစားပြုတဲ့ပုံကိုလွတ်လပ်တဲ့ဒီဥပဒေပိုင်းဆိုင်ရာပညာရှင်တွေနဲ့ဖွဲ့စည်းတဲ့နယ်လို့ကျွန်တော်တို့မြင်ပါတယ
်။ပြည်တွင်းမှာရှိနေတဲ့လက်ရှိတည်ဆဲဥပဒေတွေအရကောဘယ်လောက်ထိလူခွင့်နဲ့ပတ်သက်လို့အကာအကွယ်ပေးနိုင်လဲခင်ဗျာ
။လက်ရှိဗမာနိုင်ငံမှာလည်းပဲပြည်သူလူထုရဲ့အခြေခံလွတ်လပ်ခွင့်ကိုကန့်သတ်တဲ့တရားဥပဒေတွေကလည်းတပုံတစ်ခေါင်းရှိနေတာပေါ့နော်။ဒီ Electronic Act တို့နော်ကိုယ့်ဘက်ကို email ပို့တာတောင်မှဟာလာလွတ်လွတ်လပ်လပ်မပို့ရဘဲနဲ့နိုင်ငံရေးနဲ့လူခွင့်ရေးနဲ့ပတ်သက်လာရင်ကန့်သတ်တာတို့လူခွင့်ရေးကိုတကယ်ကျင့်သုံးမယ်ဆိုလို့ရှိရင်ဒီဥပဒေတွေနဲ့တော့ကျင့်သေးပေါ့ဆန့်ကျင်ပါပဲ
။လွန်ခဲ့တဲ့နှစ်20 30တုန်းကဆိုလို့ရှိရင်မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်လို့ပြောတာဆိုတာနောက်တစ်ခုကနိုင်ငံတကာကလည်းပြောတာဆိုတာတော်လေးအားနည်းခဲ့တာတွေ့ရပါတယ်။ဒါပေမဲ့နောက်ပိုင်းမှာဘာပြောလာတယ်ဆိုတာလည်းနောက်တစ်ခုကမြန်မာနိုင်ငံတွင်းမှာလည်းအစိုးရရဲ့အစီအစဉ်စာတွေမှာရောစစ်စုကကိုယ်တိုင်လုပ်တဲ့ပုံစံအရကောနိုင်ငံတကာနဲ့ပိုးပြီးတော့ပူးပေါင်းဆောင်ရွက်လာတယ်လို့မြင်တဲ့သူတွေလည်းရှိပါတယ်ခင်ဗျာ။အဲ့တော့ဒါတွေကတိုးတက်လာတဲ့လက္ခဏာလို့မြင်လို့ရလား
။ဟိုတစ်ဖက်မှာတော့ကျွန်တော်တို့လူခွေအခြေအနေတွေဟာပို့ပြီးတော့ဆိုးလာတာကျွန်တော်တို့တွေ့ရပါတယ်။အဓိကအကြောင်းတစ်ခုဆောင်ပေါ့နော်။တစ်ခုကတော့ပြည်သူလူထုရဲ့ဒီမိုကရေစီဆန္ဒကြောင့်လူခွင့်ရေးအတွက်လှုပ်ရှားမှုတွေဒါတွေကိုချုပ်ချယ်ကန့်သတ်လို့ဖြစ်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေပါ။နောက်တစ်ခုကတော့ဒီတိုင်းရင်းသားတွေရဲ့ကိုယ်ပိုင်အခွင့်အရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ဒီစာပေနဲ့ယဉ်ကျေးမှုဆိုင်ရာကိုယ့်လူမျိုးကိုထိမ့်သိမ်းရှောက်ရှောက်ဖို့ကာကွယ်မှုတွေဒါတွေကိုပြိနှိပ်တဲ့အကြောင်းဖြစ်ပေါ်လာတဲ့လူခွင့်ရေးခြေနေတွေပေါ့နော်။ပြည်သူလူထုဘိုင်းကတော့ကျွန်တော်တို့အများကြီးတိုးလာတယ်ဒီလူခွင့်ရေးကောင်ဝေးဆောင်ရှောက်မှုနဲ့ပတ်သက်လို့တကယ်ကိုစွန့်စွန့်စားစားနဲ့အနစ်နာခံပြီးလုပ်နေတဲ့လူတွေရှိတယ်။အာလိုတို့လိုရုံးနေမှာတကယ်ကိုတွားရောက်ပြီးတော့ဆက်သွယ်ပေးပြီးတော့တိုင်ကြားပေးပြီးတော့ပြည်သူလူထုကိုကောင်ဝေးဆောင်ရှောက်နေတဲ့လူတွေရှိတယ်။နောက်လူခွေးဆိုင်ရာပညာပေးမှုတွေကိုလည်းပဲပြိနှိပ်ချုပ်ချယ်ကန့်သတ်တဲ့ကြားရရနေလောက်ကင်နေတဲ့လူတွေအများကြီးရှိပါတယ်။ဒါဟာအင်မတန်ကောင်းတဲ့အလားလာပါ။ကျွန်တော်တို့အနေနဲ့နိုင်ငံတကာတရားဥပဒေနဲ့နိုင်ငံတကာလူခွေးဆိုင်ရာရန်နရားတွေ UN တွေကိုတင်ပြမှုတွေလောက်ရပဲမဲ့လို့တကယ်တမ်းကတော့နော်ပြည်သူလူထုဟာကိုယ့်ရဲ့လူခွင့်ရေးကိုကိုယ့်ဖာကိုကာကွယ်ရမှာပါ။နိုင်ငံတကာဥပဒေတွေနဲ့နိုင်ငံတကာရန်နရားတွေကတစိုက်တစ်ပိုင်းအားဖြင့်တော့အကန့်အသတ်အားဖြင့်ကျွန်တော်တို့ကိုအကူအညီပေးနိုင်တယ်အကာအကွယ်ပေးနိုင်တယ်သို့တော်လည်းပဲတကယ်တမ်းကကိုယ့်ရဲ့မွေးရာပါလူခွင့်ရေးတွေကိုကိုယ့်ဖာကိုကာကွယ်ဆောင်ရှောက်ရမှာပဲဖြစ်ပါတယ
်။အခုဒီစစ်စွဲလူခွင့်ကောင်စီကိုတင်သွင်းလိုက်တဲ့ဒီအစင်ကစားကိုဒီစစ်စုကတာဝန်ရှိသူတွေပြင်အခြားလူထုအခြေပြုအဖွဲ့အစည်းတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တိုင်ပင်ဆွေးနွေးပြီးတော့ပြုစုရေးသားခဲ့တာလို့ဆိုပါတယ်မြန်မာနိုင်ငံဟာနိုင်ငံတကာလူခွင့်ရေးဥပဒေထဲမှာလက်ရှိအဖြစ်တော့ကုလသမဂ္ဂရဲ့ကလေးတငယ်ခွင့်ရေးနဲ့အမျိုးသမီးခွင့်ရေးဆိုင်ရာစာချုပ်နှစ်ခုကိုပဲအဓိကလက်မှတ်ထိုးထားပါတယ်ဒီအစီအစဉ်ထဲမှာဒီကုလသမဂ္ဂမျက်နှာစာကိုအသုံးပြုပြီးတော့အင်အားကြီးနိုင်ငံတွေကနိုင်ငံရေးဖိအားပေးနေတာကြောင့်မြန်မာနိုင်ငံပါဝင်တတိယနိုင်ငံတွေရဲ့လူခွင့်ရေးတိုးတက်မှုတွေကိုထိခိုက်စေတယ်လို့လည်းမြန်မာစစ်ဆေးရကဖော်ပြထားပါတယ်ခင်ဗျာ